အခုရက်ပိုင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့မဟာနာ48ပါးစုံကြီးအစည်းအဝေးကျင်းပတဲ့သတင်းနဲ့တန်ခါမဟာနာကအဖွဲ့ရဲ့အမျိုးဘာသာသာသနာစောက်လျှောက်ရေးမဘာသာအဖွဲ့နဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ခဲ့တဲ့သတင်းပါမဟာနာအဖွဲ့ကြီးရဲ့အထင်ကရဖြစ်စေတဲ့ကြေညာချက်ထဲမှာတန်ခါအဖွဲ့စည်းအခြေခံစည်းမျဉ်းလှုပ်ထုံလုံနည်းတွေနဲ့အညီဖွဲ့စည်းထားတဲ့အဖွဲ့မဟုတ်ဘူးမဟာနာအဖွဲ့ကြီးဟာမဘာသာအဖွဲ့ကိုဘယ်တော့မှအသိမှတ်ပြုတာလည်းမရှိခဲ့ဘူးဆိုတာပါပဲဒါတွေကိုတော့အများပြည်သူသိကြပြီးဖြစ်ပါတယ်ပုံပြီးစိတ်ဝင်စားဖို့ကောင်းတာကတော့ဇူလိုင်17ရက်နေ့ကျင်းပတဲ့အစည်းအဝေးမှာသာသနာ့ဝန်ကြီးသူရဦးအောင်ကိုရဲ့မဟာနာဆရာတော်ကြီးတွေကိုလျှောက်ထားတဲ့လျှောက်ထားချက်ပါအဲ့ဒီမှာဗုဒ္ဓသာသနာတော်တန့်ရှင်းတည်တံ့ပြန့်ပွားဖို့အကောင့်တွေဖော်ရမယ့်ကိစ္စတွေအများကြီးပါဝင်ပါတယ်မဟာနာဆရာတော်ကြီးတွေနဲ့သာသနာ့ဝန်ကြီးဌာနရဲ့ဆောင်ရွက်ချက်တွေကြောင့်နိုင်ငံတွင်းအမုန်းတရားဖြန့်ဖြူးမှုတွေရပ်တန့်သွားနိုင်မလားနိုင်ငံတကာအလဲမှာကြာဆင်းခဲ့ရတဲ့ဗုဒ္ဓဘာသာပုံရိပ်ပြန်ပြီးမြင့်တက်လာစေနိုင်မလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်မဟာနာအစည်းအဝေးပွဲမှာဝင်းကြီးသူရဦးအောင်ကိုကမြန်မာနိုင်ငံမှာယဟန်သာမဏေ9,300ကျော်ရှိတဲ့အကြောင်းတချို့သောယဟန်သာမဏေတွေဟာကြီးညိုပွဲမဆောင်တဲ့ပြုမှုဆောင်ရွက်ချက်တွေကိုရဲရဲတင်းတင်းပြုလုပ်နေတာတွေကိုတွေ့မြင်ကြားသိနေရတဲ့အတွက်သာသနာတော်အတွက်စိတ်မချမ်းမြေဖြစ်ရတဲ့အကြောင်းသာသနာတော်ရဲ့ရည်ရှိအကျိုးကိုမျှော်ကိုပြီးအဲ့ဒီကြီးညိုပွဲမဆောင်တဲ့ကိစ္စရက်တွေကိုထိထိရောက်ရောက်နှိမ်နင်းသင့်တယ်လို့လျှောက်ပါတယ်တစ်ဆက်တည်းပဲဝင်းကြီးကအခုဆိုရင်ဆက်သွယ်ရေးနဲ့သတင်းနည်းပညာတွေတိုးတက်လာတာနဲ့အညီ Facebook နဲ့လူမှုကွန်ရက်သတင်းစာမျက်နှာတွေမှာဘာသာရေးအထူးကယုံနဲ့လူမျိုးရေးအထူးကယုံဖြစ်စီနိုင်တဲ့အပြောဆိုအရေးသားတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်နေကြလို့သာသနာတော်နဲ့လျော်ညီခြင်းမရှိတဲ့လှုပ်ဆောင်ချက်တွေအလျင်မြန်ပြန့်နှံ့ဖြစ်ပွားလာနိုင်တဲ့အတွက်အလွန်ကြိုးပမ်းရမယ့်အခြေအနေကိုရောက်နေတယ်ဆိုပြီးလျှောက်ထားပါတယ်။ဝင်းကြီးသူရဦးအောင်ကိုရဲ့လျှောက်ထားချက်မှန်ကန်တယ်ဆိုတာဒီကနေ့အင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့နေတဲ့ရေးသားပြောဆိုချက်တွေကိုကြည့်ရင်သိနိုင်ပါတယ်။ဆက်ပြီးဝင်းကြီးကဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ဆိုတဲ့လူ့ခွင့်ရေးကိုအကြောင်းပြုပြီးမလျော်တဲ့အကြောင်းအရာတွေကိုမဟုတ်မမှန်ဖန်တီးရေးသားနေကြလို့လူမျိုးရင်းနဲ့ဘာသာရေးအထူးကယုံဖြစ်အောင်ဘာသာဝင်အချင်းချင်းတန်ခါတော်အချင်းချင်းအထက်အောက်တန်ခါအဖွဲ့အစည်းအတွင်ပဋိပက္ခဖြစ်ပွားလာနိုင်တဲ့အတွက်ဆရာတော်ကြီးတွေအနေနဲ့တန်ခါအဖွဲ့စည်းအားလုံးညီညွတ်မှုကိုပိုပြီးအလေးထားဆောင်ရွက်တဲ့အချိန်အခါဖြစ်တယ်ဆိုပြီးလဲလျှောက်ထားပါတယ
်။ဝင်းကြီးသူရဦးအောင်ကိုဟာပုံနှိပ်စာဆောင်တွေမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုလည်းမေ့လျော့မထားပါဘူး။သူကအခုဆိုရင်လစဉ်ထုတ်ဘာသာရေးဆိုင်ရာစာဆောင်တွေမဂ္ဂဇင်းတွေတရားစာအုပ်တွေအများကြီးထွက်ပေါ်နေတဲ့အကြောင်းတချို့စာဆောင်စာအုပ်တွေမှာထေရဝါဒဓမ္မဝိနည်းနဲ့မညီညွတ်တဲ့အာဓမ္မဝါဒတွေပြန်ပြီးခေါင်းပြူလာမယ့်အရေးအောင်တွေမို့လို့သာသနာတော်တန်ရှင်ရေးအတွက်အထူးသတိထားရမယ့်အနေအထားမျိုးဖြစ်နေတယ်ဆိုပြီးလျှောက်ပါတယ်။လက်ရှိမြန်မာနိုင်ငံမှာယဟန်သာမဏေအများကြီးရှိတဲ့အထက်အများစုဟာကိုယ်ကြောင်းတိုက်ထဲမှာပဲစာကျက်စာအာဏာတရားဓမ္မကျင့်ကြံအားထုတ်တာစတဲ့ဖျားရှင်ဆူဆုံးမတဲ့ဩဝါဒနဲ့အညီသတင်းသုံးနေကြပေမဲ့တချို့ယဟန်သာမဏေတွေကတော့မလျော်ကန်တဲ့ကာလဒေသတွေနဲ့ Facebook နဲ့လူမှုကွန်ရက်တွေမှာအချိန်ဖြုန်းနေကြတာမျိုးလည်းရှိနေတဲ့အကြောင်းအဲ့ဒီယဟန်သာမဏေတွေကိုဗရာဏနာယကဆရာတော်ကြီးတွေအနေနဲ့ညွန်ကြားလွာ82နဲ့အညီတင်းတင်းကြပ်ကြပ်ဆုံးမပေးဖို့လိုတယ်ဆိုပြီးလျှောက်ပါတယ
်တကယ်တော့တန်ခါအဖွဲ့အစည်းကြီးမှာအကျင့်တီလဖောက်ဖြစ်တဲ့ယဟန်တာမဏေတွေကိုတားဆီးဆုံးမနိုင်ဖို့ညွန်ကြားလွာအမှတ်85ကိုလှုပ်ထုံးလုံနည်းတွေနဲ့အညီထောက်ပြန်ထားပြီးဖြစ်တဲ့အကြောင်းဒါကြောင့်သက်ဆိုင်ရာမြို့နယ်အဆင့်တန်ခါနာယကအဖွဲ့တွေအနေနဲ့အဲ့ဒီကြီးညိုပွဲမဆောင်တဲ့အမှုတွေကျူးလွန်နေတဲ့ယဟန်သာမဏေတွေကိုထိထိရောက်ရောက်စစ်စစ်အရေးယူပေးဖို့လိုနေတဲ့အကြောင်းဒီလိုအကောင့်ထဲဖော်နိုင်ဖို့ဆိုရင်မြို့နယ်အစဉ်စဉ်တန်ခါအဖွဲ့အစည်းတွေရဲ့ဆောင်ရွက်နိုင်စွမ်းဟာအရေးပါလာတာမို့ဆရာတော်ကြီးတွေကိုယ်တိုင်ဥဆောင်လမ်းညွှန်မှုပေးဖို့လိုတဲ့အကြောင်းဆရာတော်ကြီးတွေကအဲ့လိုအမှုခင်းတွေကိုဓမ္မဆက်နဲ့ဆောင်ရွက်ပြီးအစိုးရဘက်ကနေအာဏာဆက်နဲ့အကောင့်ထဲဖော်ပေးမယ်ဆိုရင်သာသနာတော်တန်ရှင်းစင်ကြယ်ပြီးတိုးတက်ပြန်ပွားနိုင်မယ်လို့သူယုံကြည်တဲ့အကြောင်းလျှောက်ထားခဲ့တာတွေ့ရပါတယ်။ဝင်းကြီးသူရဦးအောင်ကိုလျှောက်ထားခဲ့တာတွေဟာအမှန်ပါပဲ။လွန်ခဲ့တဲ့ရာစုနှစ်တဝက်ကျော်လောက်မြန်မာနိုင်ငံကယဟန်တန်ဃာတော်တွေဟာစစ်အာဏာရှင်တွေလက်အောက်တည်င်းသုံးနေထိုင်ခဲ့ကြရပါတယ်။စစ်အာဏာရှင်တွေဟာတန်ခါအဖွဲ့အစည်းတွေကိုသူတို့အာဏာတည်မြဲရေးအတွက်အသုံးချတာအာဏာကိုအန်တုမဲ့အရေးလက္ခဏာတွေ့ရဆိုရင်တန်ဃာရောကျောင်းတိုင်ရောမရှောင်အကြမ်းဖက်စီးနင်းဝင်ရောက် ရိုက်နှက်ဖမ်းဆီးနှိပ်စက်ထောင်ချတာတောက်လျှောက်လုပ်ကင်ခဲ့ကြတာပါတကယ်လို့တဲ့နဲ့သာသနာတော်တန်ရှင်းတည်တယ်ရေးအလုပ်တွေမလုပ်ခဲ့တဲ့အတွက်ဒီကနေ့အချိန်မြန်မာနိုင်ငံလူဦးရေရဲ့တရာဂိုင်းနှုံးလောက်ရှိတဲ့တန်ဃာဒုထဲမှာကိုကျိုးစည်းဘွားဆိုင်ရာပြဿနာတွေတန်ဃာလိုမနေလူလိုနေထိုင်ကြတာတွေကြီးညိုပွဲမဆောင်တဲ့အမှုကျူးလွန်နေကြတာတွေအများကြီးတွေ့ကြရမယ်ဖြစ်ပါတယ်။တချို့တန်ဃာတာမဏေတွေကတော့အဲ့ဒီအဆင့်ထက်ကျော်လွန်ပြီးဘာသာခြားအမုန်းတရားဟောပြောတာအကျန့်ဖတ်ဖို့လှုံ့ဆော်တာဒုဆွဲဓာဆွဲအကျန့်ဖတ်မှုတွေတဲ့ကိုယ်တိုင်ပါဝင်တာထိဖြစ်လာနေတာတွေကိုလည်းတွေ့နိုင်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်သာသနာ့ဝန်ကြီးသူရဦးအောင်ကိုကနေမဟာနဆရာတော်ကြီးတွေစီရှောက်ထားတာတွေကိုအပြည့်ဝအကောင့်ထဲပုံနိုင်ရေးဆိုတာကတော့သိပ်ပြီးလွယ်ကူမှာတော့မဟုတ်ပါဘူးထိပ်ပိုင်းကဆရာတော်ကြီးတွေကိုယ်တိုင်လမ်းညွန်တိုက်တွန်းမှုအကောင့်ထဲပေါ်တဲ့ဆရာတော်များရဲ့အားကျိုးမှန်တဲ့ဆောင်ရွက်မှုဗုဒ္ဓဘာသာပြည်သူလူကြီးရဲ့ဝိုင်းဝန်းကူညီပါဝင်မှုစတာတွေနဲ့ပေါင်းစပ်မှသာသာသနာတော်တန့်ရှင်းတည်တံ့ပြန့်ပွားရေးဖြစ်ပေါ်လာမှာဖြစ်တယ်လို့နိုင်ငံတကာအလဲမှာလည်းဗုဒ္ဓဘာသာပုံရိပ်ပြန်ပြီးမြင့်တက်လာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်